ထိုင်းနိုင်ငံရဲ့ကိုဗစ်တတိယလှိုင်းမှာကူးစက်မှုနှုန်းမြင့်မားနေတဲ့စမုတ်စကွန်းပြည်နယ်အတွင်းကဗန်ပလာမြို့နယ်မှာတော့သက်ဆိုင်ရာအာဏာပိုင်တွေချမှတ်ထားတဲ့ကိုဗစ်ကပ်ရောဂါထိန်းချုပ်ရေးစည်းကမ်းတွေကိုမလိုက်နာတဲ့အကြီးစားကားတာယာစက်ရုံကိုပြည်နယ်အုပ်ချုပ်ရေးမှူးအမိန့်နဲ့စနေနေ့ကပိတ်ပစ်လိုက်ပါတယ်။ထိုင်းနိုင်ငံရဲ့ကိုဗစ်တတိယလှိုင်းမှာတော့ကူးစက်သူမြန်မာရွှေ့ပြောင်းလူသမား3000ကျော်ရှိနေပါတယ်။ဒီသတင်းကိုကျွန်မမအေးအေးမာကပြောပြပေးမှာပါ။ထိုင်းနိုင်ငံရဲ့ကိုဗစ်တတိယလှိုင်းမှာကူးစက်မှုနှုန်းမြင့်မားလာနေတာကြောင့်ကက်သက်ပိတ်ဆို့မှုတွေလှုပ်ထားတဲ့ပြည်နယ်တွေမှာစမော်စခွန်းပြည်နယ်လည်းပါဝင်လာပါဒီပြည်နယ်တွေမှာနေ့စဉ်ထောင်ချီပြီးကူးစက်နေချိန်မှာကက်ရောဂါထိန်းချုပ်ရေးစည်းကမ်းတွေကိုမလိုက်နာတဲ့စစ်ရုံတစ်ခုကိုပိတ်ပစ်လိုက်ကြောင်းပြည်နယ်အုပ်ချုပ်ရေးမှူးနိုင်ဝီရဆတ်ဝီချစ်စန်စီကထိုင်းဘာသာနဲ့အခုလိုပြောဆိုသွားပါတယ
်
စက်ယုံဟာတာဝန်ရှိသူတွေဟာစက်ယုံတွေမှာကိုဗစ်ရောဂါပိုးကူးစက်နေတဲ့အလုပ်သမားတွေကိုကင်တွယ်ရမှာချမှတ်ထားတဲ့နေမြေစည်းကမ်းတွေကိုလိုက်နာမှုမရှိပဲအလုပ်ယုံကနေပတ်ဝန်းကျင်ရက်ွက်တွေကိုပါကူးစက်လာနိုင်တာကြောင့်အခုလိုမျိုးပိတ်ဖို့အမိန့်ပေးခဲ့တာပါဆိုပြီးပြောသွားပါတယ်ဒီရက်ပိုင်းမှာပဲစမော်စခွန်ပြည်နယ်ထဲမှာကိုဗစ်ဆက်ဆေးပြီးတဲ့နောက်အဖြေထွက်ရမှာကူးစက်သူအတီးပြုတ်လုနာထောင်ကနန်းလောက်ရှိနေပြီးကိုဗစ်ကူးစက်သူအများစုကမြန်မာနိုင်ငံသားရွှေ့ပြောင်းလူသမားတွေဖြစ်နေကြပါတယ်ကိုဗစ်တတိယလှိုင်းမှာနေ့စဉ်တောင်းချပြီးကူးစက်နေတဲ့ထိုင်းနိုင်ငံမှာစနေနေ့မှာတော့စံချိန်တင်ကူးစက်မှုနှုန်းအမြင့်ဆုံးဖြစ်ခဲ့ပါတယ်တောက်ကြနေ့ကတော့စမော့စခွန်ပြည်နယ်ထဲမှာမြန်မာတွေအပါအဝင်ထောင်ချကူးစက်မှုတွေရှိနေတယ်လို့ကိုဗစ်တတိယလှိုင်းမှာစုစုပေါင်းမြန်မာလူသား3000ကျော်ကူးစက်ခံခဲ့ရတယ်ဆိုပြီးထိုင်းကျန်းမာရေးဌာနကအချက်အလက်တွေကိုကိုးကားပြီးထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းကအလုသမားကြီးရတာဝန်ကဦးမင်းဦးကပြောပြပါတယ်
။မင်းရတယ်ဒီမှာထပ်ပြီးတော့တထောင်ကျော်တွေ့ရစာဒီခိုင်းရောပမာလို့ပမာတည်းမြန်မာရှိပြောင်းလို့သမားကြီးရပါတော့နော်။အရင်ရက်ကလည်းတထောင်ကျော်ပဲအဲ့ဒီမှာလည်းအရင်ရက်ကဒီစမုစခွန်တည်းရပဲအလုံးပေါင်းတထောင်ကျော်တွေ့ရစာရှိပြောင်းလို့သမားတော့ရှိပြောင်းလို့သမားဆိုလို့ရှိရင်ဒီအထူးသဖြင့်မြန်မာအများစုတော့အလုံးပေါင်းဆိုလို့ရှိရင်တော့အဒါ5000ကျော်ရှိရမြန်မာနိုင်ငံသားကြီးပဲဟိုယောဂဖြစ်တယ်ဟာလေအလုံးပေါင်းပေါ့မြန်မာကြီးကအလုံးပေါင်းဆိုလို့ရှိရင်5000ကျော်ရှိတယ်အော်တတိယလိုင်းပုံများတယ်လို့ပြောလို့ရတယ်ဟုတ်တယ်တတိယလိုင်းပုံများတယ်ပြောလို့ရတယ်တတိယလိုင်း3000ကျော်ပြီအများတဲ့နေရာတွေကကျတော့အဲ့ဒီကအာစမုစခွန်စမုစခန်ချုံဘူးကြီးနောက်ပြီးတော့ပထမထားနေအဲ့မှာဆက်အောင်လုပ်အောင်များအောင်တောင်ပိုင်းဆိုလို့ရှိရင်တော့အဲ့ဒီကျွန်တော်တို့ partner တွေစုံကားတို့ပေါ့
ဟုတ်ကဲ့
ဟုတ်ပေါ်တော့ပြည်တဲ့ဆန္ဒဘူးကြီးတို့အများကြီးပြတော့3000ကျော်ဒါလည်းအဲ့ကြတော့မြန်မာများတယ
်ထိုင်းနိုင်ငံမှာ73ပြည်နယ်ကိုတော့အနီးရင်းရောင်နဲ့နေတတ်မှတ်ပြီးပိတ်ဆို့ကန့်တတ်မှုတွေလုပ်ထားပါတယ်အဲ့ဒီထဲက6ပြည်နယ်ကိုတော့ပိတ်ဆို့ကန့်တတ်မှုတွေအပြင်အထူးကြက်မှတ်တဲ့ပြည်နယ်တွေဖြစ်တောက်ကြနေကတတ်မှတ်ခဲ့ပါတယ်ဒီထဲမှာစမော့စခွန်ပြည်နယ်လည်းပါဝင်လာပါထိုင်းနိုင်ငံမှာနေ့စဉ်ကူးစက်မှုနှုန်းတောင်းကနန်းနဲ့ဖြစ်လာနေပြီးတနိုင်ငံလုံးနှံ့ကူးစက်သူ6သိန်းနီးပါးအထိမြင့်တက်လာနေတယ်လို့ဇူလိုင်လ31ရက်နေ့တနေ့ထဲမှာပဲကူးစက်သူက19000နီးပါးအထိစံချိန်တင်မြင့်တက်လာခဲ့ပါတယ်သေဆုံးသူကတော့4859ဦးထိရှိလာကြောင်းထိုင်းကျန်းမာရေးဌာနကတရားဝင်ထုတ်ပြန်ထားပါတယ်ရှင်